မင်္ဂလာပါခင်ဗျာအခုတို့မှာမှတ်မှတ်သားသားစကားများအစီအစဉ်မှာပြီးခဲ့တဲ့သုံးပတ်အတွင်းမြန်မာနိုင်ငံရေးလောကမှာပြောကြားခဲ့တဲ့စကားတွေကမှတ်သားမိတဲ့စကားတချို့ကိုအောက်နှုတ်တင်ပြလိုပါတယ်အပြောင်းလဲကိုလုံနိုင်ဖို့အစိုးရတည့်ရလိုပြီးတော့အစိုးရမဖွဲ့နိုင်တဲ့တတိပုဂ္ဂလကိုယ်စားလှယ်တွေကိုမဲမပေးဖို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်စက်တင်ဘာ17ရက်နေ့ကကြရပြည်နယ်မဲဆွယ်စီယုံရေးခီးစင်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောနေတာဖြစ်ပါတယ
်85ရာခိုင်နှုန်းမှာကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကပြက်ပြက်ကားကားနိုင်မှသာလျှင်ပြည်တော်စုလွှတ်တော်အတွင်းမှာကျမတို့ရဲ့အင်အားဟာတဝက်ကျော်ပြီးတော့အများစုအင်အားဖြစ်သွားမှာပါဒါကြောင့်ကျမတို့ဘယ်လောက်ရာခိုင်နှုန်းရချင်လဲဆိုရင်ကျမအမြဲပဲ100ရာခိုင်နှုန်းရချင်တယ်လို့ပြောပါတယ
်လွှတ်တော်ကိုယ်စားလှယ်တွေကိုမဲပေးရမှာပါတီအဖွဲ့အစည်းကိုကြီးပွားအေးဖို့လိုတဲ့အကြောင်းပါတီတစ်ခုဟာပြည်သူတွေပေါ်မျက်ရည်ပေါက်ကြီးငယ်ကြအောင်လှုပ်ဖူးတဲ့ပါတီဟုတ်မဟုတ်စဉ်းစားပြီးမှမဲပေးဖို့လိုကြောင်းကျန်းခိုင်ပါတီနေပြီးတော့လွတ်တော်ကိုယ်စားလှယ်လောက်ဥမတ်ကြီးကပြောလိုက်ပါတယ်စက်တင်ဘာ16ရက်နေ့ကမဲဆွေရံမှာဥမတ်ကြီးကအခုလိုပြောနေတာဖြစ်ပါတယ
်အာခရာယူယူဒီမာဟင်ဒီယူယူဒီမာမော်ဆန်နီယူယူဒီမာနီကရိုယူယူဒီမာအင်္ဂလိပ်ယူယူဒီမာဂျမအမျိုးကိုချစ်ပါတယ်တိုင်းပြည်ကိုချစ်ပါတယ်လို့ပြောရင်နားတော့ထောင်ပါပဲမှန်ပါရဲ့ညောမလားညောမှုကြံကတာပြေးကြတယ်ကျွန်တော်တိုင်းပြည်ကိုတစ်ချစ်ကြသာသနာကိုလွတ်ပါမယ်လို့ပြောပြီးတော့မှမတော်ဘူးယူတိုင်းယူမလား
နိုင်ငံအကျိုးကိုဖော်ဆောင်နိုင်တဲ့သူတွေကိုလက်တွဲလုပ်နိုင်ရမှာဖြစ်ပြီးငါနဲ့မတူငါရန်သူအဖြစ်သတ်မှတ်ပြီးတော့သဘောထားမတူသူကိုအပြုတ်တိုက်ခိုက်တာမျိုးနေရာမျိုးမျိုးတယောက်တည်းကယူတာမျိုးတွေရှိနေသေးတယ်မြန်မာနိုင်ငံမှာဒီမိုကရေစီလည်းရမှာမဟုတ်သလိုငြိမ်းချမ်းရေးလည်းရမှာမဟုတ်ပါဘူးလို့ဖြူးမြို့နယ်မှာကုသလောင်းအဖြစ်ရှင်ပြိုင်နေတဲ့ပြည်သူ့လွတ်တော်ဥက္ကရာသူတော်ဦးရှိမန်ပြောလိုက်ပါတယ်စက်တင်ဘာ17ရက်နေ့မဲဆွယ်ပွဲအတွင်းတပ်မတော်သားတွေအစိုးရအုပ်ချုပ်ရေးနေရာမျိုးမျိုးမှာဝင်ရောက်အမှုထမ်းတာတွေနဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းရမှာသူတော်ဦးရှိမအခုလိုပြောရတာဖြစ်ပါတယ
်ဒီနိုင်ငံသားအစိုးရဘက်ကလက်တွဲလုပ်နိုင်တဲ့လူတွေနဲ့လက်တွဲလို့အဲ့လိုမှမဟုတ်ဘဲနဲ့ငါနဲ့မတူငါရံတယ်နော်အပြုတ်တိုင်းတက်ရှင်းနေပြီးတဲ့အခါကျလို့ရှိရင်ငါနဲ့နေရာယူမယ်နေရာကိုပုံစံမျိုးမျိုးပုံသွင်းကြည့်ယူမယ်ဆိုရင်အနေအထားမျိုးဆိုလို့ရှိတော့ဒီနေ့ကျွန်တော်နိုင်ငံမှာအလို့ရှင်နဲ့ရင်းချိုင်းလေးရမယ်
လူမျိုးကြားဘာသာကြားနဲ့လက်ထပ်ထိမ်းများထားသူတွေကအတိုင်းမျိုးကိုချစ်ပါတယ်ဆိုပြီးပြောလာရင်မယုံကြဘူးနေပြည်တော်ဒက္ခိဏသီရိမျိုးနယ်မှာရွေးကောက်ပွဲဝင်မဲ့လေယာစိုက်ပျိုးရေးနဲ့ဆယ်မျိုးဝင်ကြီးဦးမြင့်လိုင်ကပြောလိုက်ပါတယ်စက်တင်ဘာ23ရက်နေ့ကဒက္ခိဏသီရိမျိုးနယ်ကြောက်ခဲအင်းကျေးရွာမှာမဲဆွေရမှာစက်ခိုင်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဝင်ကြီးဦးမြင့်လိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ဘာလို့ပါတီဟောကြည့်လဲဆိုတော့ဒီပါတီဒီခံလို့ရဲ့မျက်ရည်ကြီးငယ်ပေါင်းကြအောင်လှုပ်ခူးတဲ့ပါတီဟုတ်ကလားမဟုတ်ကလားဆိုတော့ခဲလို့စဉ်းစားကြည့်
မြန်မာအမျိုးသမီးတဦးဟာဘင်္ဂလားဒေ့ရှ်အမျိုးသမီးတဦးတဲ့ကလေးပိုမွေးတဲ့ယာနှုံဖြစ်နေတာဟာဘင်္ဂလားဒေ့ရှ်ဘက်ကတွန်းပို့တဲ့သူတွေကိုမြန်မာဘက်တကောင်စီးရင်မှာထည့်သွင်းထားလို့ဖြစ်တဲ့အကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကပြောလိုက်ပါတယ်စက်တင်ဘာ23ရက်နေ့ကမော်လိုင်းမြိုင်မှာပြုလုပ်တဲ့အစိုးရတကောင်စီးရင်ရှင်းလင်းပွဲမှာမွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ဒီစီးဒုက္ခတွေဆိုတာအဲ့ဒါသူတို့မှလူများနှုံးလို့လေအပြက်တွေနဲ့ထည့်ပြီးတော့မောက်ထုတ်လိုက်တယ်ဒီနယ်ပြတ်သေးသေးအခုအဲ့ဒါယူ human right ဆိုပြီးတော့ like ကြ like လုပ်ကြဟုတ်တော့မလားအမားဘင်္ဂလားဒေ့ရှ်ကတော့တွန်းလွှတ်လိုက်သူကလူကြီးကိုဖြုံးညင်အဲ့တော့ခုနကတို့ကြည့်လိုက်တော့သူက1.2ဘမပြ1.3ဟမ်ဘမပြလူကြီးမတိုးနေ
မျိုးဆောင်ဥပဒေ၄မျိုးကိုပြဋ္ဌာန်းနိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်ပေါ်အလွန်ကျေးဇူးတင်တဲ့အကြောင်းအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဟာဘာသာဆရာတော်ဥပမောက္ခပြောလိုက်ပါတယ်စက်တင်ဘာဒုတိယပတ်မှာရန်ကုန်မှာကျင်းပတဲ့မျိုးဆောင်ဥပဒေအောင်ပွဲခမ်းနားမှာဥပမောက္ခအခုလိုဖြစ်ရတာဖြစ်ပါတယ
်။ယူဘဥပဒေကိုနိုင်ငံတော်သမ္မတကြီးသက်ဆိုင်ရာပုဂ္ဂိုလ်တွေအားလုံးကဝိုင်းဝန်းကူညီပံ့ပိုးတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးအနေနဲ့အတိုင်းအတာမသိနိုင်ပြန်မရှိအောင်ဝမ်းသာမိပါတယ်။ကြည်ဘူးလည်းအထူးတင်မိပါတယ
်။သူ့အနေနဲ့ရွေးကောက်ပွဲဥက္ခရာတာဝန်ပေးလို့တာဝန်ထမ်းဆောင်ရတာဖြစ်ပြီးတော့ရွေးကောက်ပွဲပြီးသွားရင်ဂရုဘွန်းနဲ့တောင်းပန်ရင်တော့မှသူ့အနေနဲ့စဉ်းစားမှမဟုတ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဥက္ခရာဦးတင်ရပြောလိုက်ပါတယ်။စက်တင်ဘာ17ရက်နေ့က RFA နဲ့တီးသန့်တွေးဆမေးမြန်းကမ်းမှာကော်မရှင်ဥက္ခရာဦးတင်ရအခုလိုပြောလိုက်တာဖြစ်ပါတယ
်။အဲဒီလိုပြောတဲ့အကြောင်းကျွန်တော်တော်လည်းကျွန်တော်စိတ်ပြတ်ပါတယ်နော်။သို့တော်လည်းကျွန်တော်လုံနေတာကျွန်တော်တိုင်းပြည်မှာရေကောက်ပွဲကော်မရှင်ကြီးကအရေးကြီးပါလားဆိုတော့ကျွန်တော်လူပဲသဘောပေါက်တယ်။ဒီကော်မရှင်ကြီးကခိုင်ခိုင်မာမာအုပ်မြစ်စီပေးကဖို့လူပါလားအကောင်းဆုံးအမှုတွေခြံခဲ့ဖို့လူပါလားဆိုတော့ဒီကော်မရှင်ကြီးကိုကျွန်တော်ခိုင်ခိုင်မာဖြစ်အောင်နဲ့2015ရေကောက်ပွဲကိုကျွန်တော်အောင်မြင်အောင်လုပ်ပြီးပါ။2015အလွန်တော့ sorry ပါပဲ။ကျွန်တော်ဂရော့ဘွဲနဲ့လာလို့ဆက်လုပ်ပါအောင်ပြားဆိုတဲ့ကြောင့်လုံးဝမလုပ်ပါဘူး
ကတော့ဘွဲပေးပြီးတောင်းပန်ကြမဲ့သူတွေအမျိုးမျိုးရှိပြီမလို့သူ့အနေနဲ့ပြည်သူလူထုကိုမဲဆန္ဒရှင်စည်ရင်ကြည့်ကြဖို့သာကတော့ဘွဲပေးတောင်းပန်ခြင်းတယ်လို့ရုပ်ရှင်သေးဥဆောင်ထုတ်ရင်တော့ပြောလိုက်ပါတယ်စက်တင်ဘာ21ရက်နေ့ကမဲဆန္ဒရှင်စည်ရင်30ရာခိုင်နှုန်းပဲမှန်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပြီးမဲဆန္ဒရှင်စည်ရင်မှာပါမပါနဲ့မှန်စစ်ကြဖို့အမှုပညာရှင်တွေကတိုက်တွန်းတဲ့ပွဲမှာထုတ်ရင်တော့ပြောလိုက်တာဖြစ်ပါတယ်
ကြောင်ကိုယူပြီးလို့ရှိရင်ကတော့ဘွဲနဲ့တောင်းမှန်ရင်တောင်းဒီလောက်ကိုမလုပ်တော့ပါဘူးလို့ဆန္ဒရှိသူကလည်းတပိုင်း30ရာခိုင်နှုန်းမဲ့မှန်ကန်မှုကိုအာမခံမယ်ဆိုရင်အခုတည်းကနှုတ်ထွက်ပေးပါအဲ့ဒီအတွက်ကတော့ဘွဲဘယ်နှဘွဲတင်တောင်းရမလဲဆိုတဲ့ဆန္ဒရှိသူများလည်းတပိုင်းဆိုတော့ကတော့ဘွဲရဲ့ရည်ရွယ်ချက်တွေကတော့အမျိုးမျိုးဖြစ်နေတယ်ကျမလည်းကတော့ဘွဲတပွဲဆောင်ထားပါတယ်ကျမကတော့ပြည်သူများမဲစင်းသွားစစ်ကြပါလို့ကတော့ဘွဲနဲ့တောင်းမှန်ပါကျမလည်းရှိ
အခုတော့မမသားသားစကားများဆီစဉ်အောင်လောက်ပါခင်ဗျာ RFA TV Radio ကြည့်စုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်